တရုတ်နိုင်ငံမှာကျင်းပမဲ့ဒီအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံတက်ရောက်ဖို့ဘေကျင်းမြို့တော်မှာရောက်ရှိနေတဲ့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာရေရှည်ခန်းနဲ့ငင်းငင်းရေးသဘောတူညီမှုအမြန်ဆုံးရရှိဖို့မျှော်လင့်တဲ့အကြောင်းတရုတ်သမ္မတရှီကအလေးပေးပြောခဲ့တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကပြောပါတယ်။နေဆက်ဒေတာတည်ငြိမ်တရားရေးအတွက်တရုတ်ဘက်ကလည်းမြန်မာအစိုးရနဲ့ပုံမပူပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ပိုလန်မကြီးလို့တင်စားတဲ့စီးပွားရေးလမ်းကြောင်းဖောက်နှံရေးနဲ့ရေကြောင်းအရာလဲ27ရာစုပိုလန်မကြီးဖောက်နှံရေးနှစ်နိုင်ငံကြားမှာတိုးမြှင့်ဆောင်ရွက်တဲ့အကြောင်းတရုတ်သမ္မတရှီဂျင်းပင်ကသမ္မတဦးသိန်းစိန်ကိုပြောကြားခဲ့ပါတယ်။မြန်မာနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအတွက်ကိုတရုတ်ကခိုင်ခိုင်မာမာရှေ့တိုးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတရုတ်သမ္မတရဲ့အပြောကို CCTV သတင်းကဖော်ပြပါဗျ။မြန်မာသမ္မတဦးသိန်းစိန်ကလည်းနှစ်နိုင်ငံလက်ရှိအာဏာရပါတီတွေကြားအဆက်အဆံတိုးမြှင့်ဖို့နှစ်နိုင်ငံအုပ်ချုပ်ရေးရာနဲ့ပတ်သက်လို့အပြန်အလှန်အမြင်ဖလှယ်ကြဖို့နဲ့ပြည်သူတွေအချင်းချင်းကြားမှာပူးပေါင်းဆောင်ရွက်မှုနဲ့ယဉ်ကျေးမှုတိုးမြှင့်ဖလှယ်ကြဖို့အတွက်ကိုအသင့်ပါပဲလို့ပြန်ပြောခဲ့တယ်လို့ဆိုပါတယ်APEC ထိပ်သီးညီလာခံကိုတော့နှစ်ဖက်နိုဝင်ဘာလ9ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပြီးတော့အဲဒီခါကျရင်လွတ်လပ်တဲ့ကုန်သွယ်ရေးစုံတစ်ခုတတ်မှတ်နိုင်ရင်းနဲ့တာဂတိလိုက်စားမှုပပျောက်ရေးအစပြုဆောင်ရွက်မှုတွေကိုအာရှပစိဖိတ်ဒေသခေါင်းဆောင်တွေကြားမှအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ရှင်